ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုဟင်ဂျာ၁၀ဦးအသက်ဖြတ်ခံရမှုသတင်းကိုလိုက်ရင်ဖမ်းဆီးထောင်ချခံခဲ့ရပြီးသမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့ပြန်လွတ်လာတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာအင်္ဂါနေ့မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာနိုင်ငံတကာသတင်းဆိုင်ရာပိုလစ်စာစုကိုလက်ခံရယူခဲ့ကြပါတယ်။ကမ္ဘာသတင်းလောကမှာဂုဏ်သိက္ခာကြီးတဲ့ပိုလစ်စာစုကိုကိုယ်တိုင်လက်ခံရယူခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကအခက်အခဲကာလအတွင်းပံ့ပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်တယ်လို့လည်းပြောခဲ့ပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးမှာပါရှင်
။ Wa Lone and Chao Su U of Reuters. They
Reuters သတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်္ဂါနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပူလီစာစုကိုလက်ခံရယူခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရွန်ဂျာဆေဦးတပ်ဖြတ်ခံရတဲ့တည်ရင်ရယူနိုင်ရေးကြိုးပမ်းရင်း2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရပြီး2018ခုနှစ်မှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့သူတို့နှစ်ဦးကိုထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။အင်္ဂါနေ့ကပူလစာစုချီးမြှင့်တဲ့အခမ်းအနားမှာတော့ပူလစာစုရွေးချယ်ရေးအဖွဲ့တာဝန်ခံဒါနာခနေဒီကအခုလိုပြောပါတယ်။
They were sent to prison for impactful reporting in Myanmar that upheld the highest principles and ideals of our industry.
သူတို့ဟာသတင်းလောကရဲ့အမြင့်ဆုံးစံတန်ဘိုးတွေနဲ့ညီမြန်မာနိုင်ငံတွင်းမှာသတင်းရယူခဲ့တာကြောင့်ထောင်ချခံရသူတွေပါ။ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့သူတို့ဟာထောင်ထဲမှာ917နေခဲ့ရပြီးတဲ့နောက်မှာကံအားလျော်စွာပဲဒီလအစောပိုင်းမှာသမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်ပြီးလွတ်လာတာပါ။ထောင်ကလွတ်လာပြီးတဲ့နောက်မှာဝါလုံးပထမဆုံးပြောတာကသတင်းကန်းကိုအမြန်ဆုံးပြန်သွားချင်ပါပြီတဲ့ပြီးခဲ့တဲ့သတင်းဘက်ကဒီသတင်းတောက်နှစ်ယောက်နဲ့ကျွန်မစကားပြောတော့သူတို့ကဒီပွဲကိုတက်ဖို့စိတ်ဆန္ဒစောနေကြပါတယ်ဝါလုံးနဲ့ကျော်စိုးဦးတို့ဒီကနေ့ဒီမှာရောက်နေကြပြီသူတို့ကိုစင်မြင့်ပေါ်ကိုအခုဖိတ်ခေါ်ပါရှင
် Writers သတင်းတောက်နှစ်ဦးလွတ်မြောက်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားပေးတောင်းဆိုမှုတွေအများအပြားရှိခဲ့သလိုထောင်ချခံသတင်းတောက်နှစ်ဦးကလည်းလွတ်မြောက်ရေးအတွက်တရားရုံးအဆင့်ဆင့်အယူခံတက်ခဲ့ကြပါတယ်။နောက်ဆုံးတရားရုံးချုပ်အယူခံမှာလည်းပေးချခံခဲ့ရပြီးတဲ့နောက်2019ခုနှစ်မေလ9ရက်နေ့မှာတော့တမရဦးဝင်းမြင့်ရဲ့လွတ်ငြိမ်းသက်သာခွင့်နဲ့ထောင်ကပြန်လွတ်လာကြတာဖြစ်ပါတယ်။မြန်မာဘန်းနီဆိုတဲ့ရိုညာရီအပေါ်ဖိနဲ့ရက်ဆက်မှုတွေကို Riders သတင်း Agency ရဲ့စုံစမ်းဖော်ထုတ်သတင်းဖော်ပြချက်တွေမှာဝါလုံးနဲ့ကျော်စိုးဦးတို့ရဲ့အားထုတ်ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီး Riders သတင်းအဖွဲ့ကို2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာစုကိုချီးမြှင့်ကြောင်းအေပြီလ15ရက်နေ့ကကြေညာခဲ့တာပါဒီစုအတွက်စုကြီးကတော့အမေရိကန်ဒေါ်လာ1000ကျွဲချီးမြှင့်ခံရမှာဖြစ်ပါတယ်အင်္ဂါနေ့ကနယူးယောက်မြို့မှာလုပ်တဲ့ခန်းနာမှာစုလက်ခံခဲ့တဲ့ပူလစ်ဇာစုရှင်တူဖြစ်တဲ့ကိုကျော်စိုးဦးကအခုလိုပြောပါတယ
်ကျွန်တော်ကဒီကျော်စိုးဦးပါဒီကျွန်တော်အနေနဲ့ဒီရိုက်တာသတင်းထောင်းလုပ်ပေါ်ကန်ကွားတည်းရဲ့ကိုစားဒီနေရာကနေအထူးကျေးဇူးတင်ကြောင်းပြောကြားတော့ပါလေ
ပူလစာဆုရှင်နောက်တူဖြစ်တဲ့ကိုဝါလုံးကလည်းထောင်းကြစဉ်ကာလအတွင်းဝိုင်းဝန်းပံပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောပါတယ
် I feel very humble and greatly honored to be here I want to thank police committee and everyone else who has supported for 511 day we were spent in Myanmar prison
ဒီကိုလာရတာအရန်ကိုပုံယူမိပါတယ်ပူလစ်ဇာကော်မတီကိုကျေးဇူးတင်ပါတယ်ဒါ့အပြင်ကျွန်တော်တို့မြန်မာနိုင်ငံကထောင်ထဲမှာရပ်ပေါင်း917ရက်တာနေခဲ့ရစဉ်အတွင်းကူညီခဲ့ကြသူအလုံးကိုလည်းကျေးဇူးတင်ပါတယ်အသက်အန္တရာယ်နဲ့လွတ်လပ်ခွင့်ကိုမမှုဘဲနေ့စဉ်သတင်းရယူနေကြတဲ့ကမ္ဘာတစ်လောကဘဝတူသတင်းသမားတွေအလုံးကိုလည်းလေးစားအတိအမှတ်ပြုပါတယ်ကျွန်တော်တို့အခက်အခဲနဲ့ရင်ဆိုင်ခဲ့ကြရစဉ်အတွင်းပံ့ပိုးပေးခဲ့ကြတဲ့ကျွန်တော်တို့ဇနီးတွေသမီးငယ်တွေမိသားစုတွေနဲ့မိတ်ဆွေတွေကိုလည်းကျေးဇူးတင်ကြောင်းဒီနေရာကပြောပြရစီသူတို့ပံ့ပိုးမှုသာမရှိရင်နောက် rider နဲ့တခြားကမ္ဘာတစ်လောကပံ့ပိုးမှုတွေသာမရှိရင်ကျွန်တော်တို့ကြံ့ကြံ့ခံရပ်တည်နိုင်မှာမဟုတ်ပါဘူ
းကိုဝါလုံးဖမ်းဆီးခံထားရတဲ့အတော်အတွင်းဇနီးဖြစ်သူမတ်ပန်းဤမွန်ကတမီးငယ်ကို2018ခုနှစ်ဩဂုတ်လမှာမွေးဖွားခဲ့တာဖြစ်တယ်လို့ကိုကျော်စိုးဦးဖမ်းဆီးခံရချိန်မှာလည်းဇနီးဖြစ်သူနဲ့အတူတမီးငယ်လေးတူကြံ့ခဲ့တာဖြစ်ပါတယ်တမင်းငယ်ကိုချီပိုးပြီးခင်ပွန်းဖြစ်သူယုံချင်းကိုလာကြတဲ့သူတို့ပုံရိပ်တွေဟာလည်းသတင်းစာမျက်နှာတွေမှာဖော်ပြခံခဲ့ရပါတယ်။ 2018 ခုနှစ် Times Magazine ကြီးရဲ့ Persons of the Year မှာလဲကိုဝါလုံးနဲ့ကိုကျော်စုဦးတို့ရွေးချယ်ဖော်ပြခံခဲ့ရသလိုနိုင်ငံတကာဆုအများအပြားကိုလည်းရရှိခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စုဦးတို့ပူရရရှိခဲ့တဲ့နိုင်ငံတကာဆုတွေထဲမှာတော့ British Journalism Awards, London Foreign Press Association ကချီးမြှင့်တဲ့ Media Award, New York အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbie Freedom to Write Awards, Asia Society ကချီးမြှင့်တဲ့Osborne Elliot Prize 2019ခုနှစ်မှာအမေရိကန်ပြည်သူ့နဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Polk ဆု UNESCO ကချီးမြှင့်တဲ့ Guglielmo Cano သတင်းလွတ်လပ်ခွင့်ဆုစတာတွေအပြင်နိုင်ငံတကာဆုတစေအများအပြားချီးမြှင့်ခံထားရတာဖြစ်ပါလေရှင်